ကျတဲ့ပြည်နယ်ကမေရီလန်းပြည်နယ်အနာပေါ်လစ်မြို့က Capital Gazette သတင်းစာတမ်းရုံးခန်းတွင်မှာတနသမားတယောက်ရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားသူအနည်းဆုံး9ဦးရှိနေပါတယ်။ဒဏ်ရာသူတချို့ကဒဏ်ရာသိမ်းပြန်ပြင်းထန်တယ်လို့ရဲတွေကပြောတယ်လို့ပြစ်ခတ်မှုမှာတန်ပြန်ရှိသူကိုတော့ဖမ်းမိထားပြီလို့ပြောပါတယ်။တနသမားဟာဒေသဆန်တော်ရှင်နေ့လေ3နာရီလောက်မှာသတင်းစာတိုက်ရဲ့မှန်တကားကိုဖျက်ပြီးတနက်နဲ့ပြစ်ခတ်ခဲ့တယ်လို့သတင်းခန့်မှန်းထဲမှာရှိနေတဲ့ဝန်ထမ်းတွေကိုဆက်လက်ပြစ်ခတ်ခဲ့တာတွေ့ရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အဲ့ဒီချိန်ကသတင်းစာတိုက်မှာအလုံလုံနေတဲ့သတင်းတောက်တူးကတော့သူဟာသူ့ခုံကဝင်ပုန်းနေတဲ့ Twitter မှာရေးသားခဲ့ပြီးတနက်ပြစ်ခတ်တန်တွေတနက်မောင်းတင်တန်တွေကြားနေရတယ်လို့ဆိုပါတယ်။ပြစ်ခတ်မှုမှာတန်ပြန်ရှိသူကိုရဲကဆစ်ဆီးမင်းမြန်းနေကြောင်းနဲ့သူဘာကြောင့်ခုလိုလုပ်တယ်ဆိုတာမသိရသေးကြောင်းပြောပါတယ်။သမ္မတ Trump ကတော့ Wisconsin ကနေ Washington ပြန်ဒီပြစ်ခတ်မှုသတင်းကိုကြားရတာဖြစ်ပြီးတေဆုံးတန်ရသူတွေရဲ့မိသားစုတွေအတွက်ဆုတောင်းပေးနေတယ်လို့ Twitter မှာရေးပါတယ်။ Maryland အုပ်ချုပ်ရေးမှူး Larry Hogan ကလည်း Maryland မြို့တော်မှာဖြစ်ပွားတဲ့ခြေကွဲပေါ်ဖြစ်ရတဲ့အတွက်သူအထူးအံ့ဩတောင်းလို့ရကြောင်း Twitter မှာရေးပါတယ်။